ရှမ်းပြည်နယ်မြောက်ပိုင်းဒေသမြမတမရုံနဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့ဖွဲ့တို့ကြားဒေသအနက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဖောင်းဆိုင်မုံကိုဟီမိုလုံနမ်တူအစရှိတဲ့တောင်းနဲ့ချီတဲ့ဒေသခံရွာသားတွေစစ်ဘေးတန်းရှောင်နေရပါတယ်တမရုံကနေမုံကိုဒေသကိုထိန်းချုပ်နိုင်ပြီဆိုပေမဲ့လည်းဒေသခံတွေနေရာရင်းကိုပြတ်မှုအခွင့်တွေ့နေတယ်လို့လည်းဆိုပါတယ် VOA သတင်းထောက်နိုင်ကွန်အင်ကနေဆက်သွယ်မေးမြန်းသတင်းပို့ထားပါတယ်ရှင်
စီယပတိပခပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသတွင်မြမတမတော်ကနေဒေသကိုပြန်လည်ထိန်းချုပ်နိုင်ပြီဆိုပေမဲ့တရုတ်နိုင်ငံသွင်းကိုတင်းချောင်နေတဲ့ဒေသခံရွာသားတွေနေရရင်းကိုမပြောင်းနိုင်သေးဘူးလို့မုံကိုဒေသခံဥတီတီနောင်လတ်ကပြောပါတယ
်။မကောင်းကြော်လို့ရှိမလို့ပြရပါရဲ့။ဘာလဲဘလို့ချေမုံချမ်းနေလို့ပြောတယ်လို့ပြန်ချရရဲ့။အိမ်ကလည်းအမူပြည့်ကြီးကုန်တဲ့သာဘတို့အိမ်တွေဘတို့အိမ်ဘလို့ပြည့်ကြီးသွားတဲ့အိမ်ချီလာမရှိတာမရှိတော့လာလည်းမသိဘူးအခုကစဖက်ကမ်းမှာတည်းရောက်နေလို့ကျတော့ညောလင်းတာတမကျော်ရောက်လာရင်တော့အောင်းလို့ပြောယူစတာအခုကတောက်ကျော်ရောက်လာတာနဲ့အဲ့ဒီအင်ဒီမီရှို့တဘာပုံဒီမီရှို့တယ်လို့အင်ရပါတယ
်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဖောင်းဆိုင်မုံကိုဟင်မူးလုံအစရှိတဲ့ဒေသတွေမှာမြမတမတော်နဲ့တိုင်းသားလက်နက်ကိုင်မဟာမိတ်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ2000နီးပါးဟာစစ်ဘေးလွတ်ရာတရုတ်နိုင်ငံထဲကိုထွက်ပြေးတိမ်းရှောင်နေရတာပါနဘာကျတိုက်ပွဲပြင်းထန်နေတဲ့မုံကိုမျိုးသွင်းမှာတော့ယမနီညနေပိုင်းလောက်မှာမြမတမတော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပေမဲ့ဒီဖြစ်ပွားတဲ့တိုက်ပွဲတွေမှာဒေသခံတွေထိခိုက်မှုရှိနေတယ်လို့ဥတီတီနောင်လတ်ကဆက်ပြောပါတယ
်။စဖြစ်တဲ့ချိန်မှာဆိုတော့အဲဒီဖက်ကန်ကျောင်း၊ဘုရားကျောင်းမှာဆိုကျောင်းအဆောင်ပေါ့ယောက်ျားတယောက်မိန်းမတယောက်လူငယ်နှစ်ယောက်ဆုံသွားတယ်။အဲဒီနောက်မှာဆိုတော့ဟိုတင်းပေါ့တို့ဒီဒီကုတ်ပေါင်းဆဲမှာလည်းယောက်ျားဆုံးတယ်ကျွန်တော်တင်းထောက်ဆရာတယောက်ပါတယ်နမ်တော်ကမုံကိုအဲဒီရက်တော့6ကအဲဒီအရက်တာအချင်းကောင်းလေးတယောက်လည်းကြာဆုံးသွားတယ်။ဒီနည်းနဲ့မှဆိုရင်ကောင်းလုံးနံဟာကျေးရွာကလောင်လူမျိုးပေါ့၃ယောက်သွားတယ်၆ယောက်တန်ရာရတယ်။အဲတန်ရာရတဲ့သူကြီးကိုကျွန်တော်ကယ်ပြီးတော့ပြစ်ပြီးဆေးရုံတက်ကိုကျွန်တော်ဥထားပါတယ
်။မြောက်ပိုင်းမှာမိသားဖွဲ့တွေအနေနဲ့ကတော့ကန့်သတ်စစ်ဘွဲကသာဆင်နွှဲနေတာဖြစ်ပြီးမွန်ဂိုမျိုးကိုရေရှည်ထိန်းချုပ်ဖို့ရည်ရွယ်ချက်မရှိသလိုဒေသခံတွေစီကတ်မှုကိုရှောင်ရှားဖို့မွန်ဂိုမျိုးကနေစုခွာခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အလားတူရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နဲ့နံမရူမြို့နယ်တွေမှာတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်နံမရူမြို့သွင်းရွာသား1200ခန့်ဟာစစ်ပေးသိမ်းရှောင်ရောက်ရှိနေတယ်လို့နံမရူမြို့ဒုက္ခသည်အကူအညီပေးရေးကော်မတီဒုဥ္စာဦးဆိုင်ပန်းညာကပြောပါတယ
်ကျွန်တော်ဒီမှာဥယျာဉ်ကခုလောလောဆယ်တကန်5ခုကို1296လောက်ရှိတယ်ခင်ဗျကျွန်တော်ကတိုက်ပွဲတွေဖြစ်လို့ရှောင်လာကြတာပါကျွန်တော်ဒီမန်တုံမြို့နယ်ထဲမှာပေါ့နော်မန်တုံမြို့နယ်ကျွန်တော်မိုင်းမော်ဒေသတွေမှာပေါ့အဲမိုင်းမော်ဒေသဆိုလို့ရှိရင်ကျွန်တော်တို့ရွာတွေကတော့နမ်ဟိုင်းတို့နားလူတို့နောင်ဆန်းတို့ရွာတွေကအများကြီးခင်ဗျတိုက်ပွဲကကျွန်တော်တတ်မလို့နဲ့ဒီကျွန်တော်တပ်ပေါင်းစုနဲ့ပေါ့
ဒီစစ်ပြေးဒုက္ခတွေတွေကိုနမ်ဘရူမြို့ဒုက္ခတွေစခန်း5ခုမှာနေရာချထားပေးတယ်လို့သူကဆိုပါတယ်လက်ရှိမန်တုံမြို့နယ်နဲ့နမ်ဘသူမြို့နယ်တွေမှာတမတော်နဲ့ TNL တောင်းပလောင်တပ်ဖွဲ့တွေကြားရက်ဆက်ဆူဆူလို့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်ကြီးကြောင်းနေရာရင်းကိုပြန်ပို့ဖို့အခက်တွေ့နေစေလို့ဦးဆိုင်ပညာကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြမတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ကချင်တန်း၊ရခိုင်၊ကိုကလနက်ကိုင်တပ်ဖွဲ့တွေရမှာနိုဝင်ဘာလ20ရက်နေ့ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်။မြမတမတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ KIA TNLA MNTAA နဲ့ AA လက်နက်ကိုင်ဖွဲ့၄ဖွဲ့အနေနဲ့စစ်မှန်ပြီးမျှတတဲ့နိုင်ငံရေးဆွေးနွေးမှုအတွက်စစ်ရဆဲဖို့အစဉ်သေးဖြစ်နေကြောင်းဒီဇင်ဘာ4ရက်နေ့ကပူးပေါင်းထုတ်ပြန်ကြေညာခဲ့ပါတယ်။လက်ရှိအနေအထားအရမြန်မာတပ်မတော်အနေနဲ့ TNLA, MNDAA နဲ့ AA အစရှိတဲ့လက်နက်ကိုင်ဖွဲ့၃ဖွဲ့ကို NCA ဖြစ်ရလက်မှတ်ရေးထိုးရေးမှကန့်သတ်ထားတဲ့ကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဦးဆောင်ပြီးပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဟသာတစ်ခုလိုဖြစ်နေတယ်လို့ရှမ်းပြည်ရေးလေလာသူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲသုံးကဆိုပါတယ
်။မူလကလေးကလည်းဒီ၃ဖွဲ့ကိုသူတို့ကတော့ခြံထားခဲ့ခြင်းတာခြံထားခဲ့ခြင်းပြီးတော့ KIA ကသာလက်မှတ်ထိုးမယ်ဆိုရင်တော့ NCA လက်မှတ်ထိုးတဲ့အဖွဲ့တွေနဲ့တို့ကနိုင်ငံရေးဆွေးနွေးပွဲတွေတွားမယ်ဒီတုပ်ပွဲကိုတော့လက်နဲ့ကင်လမ်းစဉ်ဆွတ်လွတ်ပါတယ်လို့မကြေညာရင် NCA လက်မှတ်ထိုးခွင့်မပြုဘူးအပြုတ်တိုက်ချင်တယ်ဆိုတော့ဒီရက်ကျက်တမတော်မှရှိအဲ့ဒါနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်အမေနဲ့ပါဝင်စီခြင်းနဲ့ဆန္ဒရှိနေတယ်လေတမတော်ကိုနိုင်အောင်ပေါ့နော်ဒီလက်ခံလာအောင်မစီရုံနိုင်ခဲ့ဘူး
နပကြာစီရေးသိမ်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာဒီရက်ပိုင်းတွင်မြမတမတော်ကနေမုံကိုဒေသကိုထိန်းချုပ်နိုင်ခဲ့တာကြောင့်စိုက်ပွဲရသနေတဲ့ဆိုပေမဲ့စစ်ဘေးရှောင်ပြည်သူတွေအနေနဲ့နေရမပြောင်းနိုင်သေးသလိုနေမီအေးချမ်းမှုမရှိသေးလို့လုံခြုံရေးအတွက်အာမခံချက်မရှိသေးတဲ့အနေအထားမှာရှိနေပါတယ်။မြောက်ပိုင်းမဟာမိတ်တပ်တွေအင်အားသာစီးနဲ့ဝိုင်းပါပိတ်ဆို့ထားတဲ့မုံကိုသက်စခန်းကိုမြမတမတော်စစ်ကူစစ်ကြောင်းတွေကနေထိုးဖောက်ကျော်လွှားပြီးတော့ဒီဇင်ဘာလ4ရက်နေ့ညနေပိုင်းမှာမုံကိုသက်စခန်းနဲ့ပူးပေါင်းနိုင်ခဲ့သလိုမုံကိုမြို့ကလည်းထိန်းချုပ်ထားနိုင်ပြီလို့တမတော်ကကွေရီဦးစီးချုပ်ယုံကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။